ရှိလေမိုင်းဒေသနဲ့အာဖရိကဥချိုဒေသအပေါင်းဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်ယာယီပိတ်ပင်တဲ့အငင်းပွားပွင့်အမိန့်အတွက်သမ္မတထရန့်လက်မှတ်ရေးထိုးမထုတ်ပြန်ခဲ့တဲ့ကဥရောပနိုင်ငံတွေမှာကောက်ယူခဲ့တဲ့စစ်တမ်းတွေကိုကြည့်ရင်မွတ်စလင်အများစုနေထိုင်ရာနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာမယ်သူတွေနောက်ထပ်သူတို့နိုင်ငံထဲဝင်လာမှာကိုဥရောပနိုင်ငံသားအများစုကလက်မခံကြောင်းတွေ့ရပါတယ်မွတ်စလင်အများစုနေတဲ့နိုင်ငံတွေကလည်းလာရောက်ရွှေ့ပြောင်းအခြေချမှာကိုလူရန်စားမျိုးစုံကအတော်ဆိုးဝင်ကြတယ်ဆိုတာစစ်တမ်းအချက်လက်တွေကပြနေတယ်လို့ Chatham House British အသုတေသနအဖွဲ့ကဆန်းစစ်လေ့လာသူတွေကပြောပါတယ်စစ်တမ်းကောက်ယူမှုကနေဥရောပရှင်နိုင်ငံကလူအတော်များများကသူတို့နိုင်ငံတွေထဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေနောက်ထပ်ရွှေ့ပြောင်းဝင်ရောက်လာမှာကိုရက်ဆိုင်စေခြင်းတောင်တွေ့ရတာပါအခုလိုမွတ်စလင်တွေနောက်ထပ်ရွှေ့ပြောင်းဝင်ရောက်မှုလက်မခံတဲ့ပုံစံအားမျိုးမျိုးတွေ့ရပြီးအသက်အရွယ်ပညာရေးချင်းလိုက်ကွာခြားတာတွေ့ရတာပါပင်စင်စားတွေနဲ့အသက်ကြီးတဲ့ဥရောပသားတွေကပြင်းပြင်းထန်ထန်ကန့်ကွက်ချိန်မှာအသက်30အောက်တွေကတိတ်မဆန့်ကျင်ကြသလိုအထက်တန်းအောင်တွေတဲက59ရာခိုင်နှုန်းကကန့်ကွက်ပေမဲ့ကောလိပ်ပညာတတ်တွေကအထက်ဝက်လောက်ပဲကန့်ကွက်ကြတာပါဒါပြင်ကျေးလက်တွေမှာနေသူတွေကမြို့ပြနေသူတွေထက်ဒီရွှေ့ပြောင်းချေချသူတွေကိုလက်မခံကျင်ကြတာတွေ့ရပါတယ်အခုလိုအသက်အရွယ်နေရာဒေသနဲ့ပညာရေးလိုက်ကွဲပြားမှုတွေကိုကြည့်ရင်ပြီးခဲ့တဲ့နှစ်တုန်းကဗြိတိန်နိုင်ငံ EU ဥရောပကနေခွဲထွက်ဖို့ဆန္ဒရှိမှရှိကောက်ယူတဲ့စစ်တမ်းနဲ့တွားတူနေတာတွေ့ရပါတယ်